ထိုင်းမြန်မာနယ်စပ်တာချီလိုက်မဲဆိုင်လမ်းကနေခေါ်ပြီးပြန်ဝင်လာသူထိုင်းမျိုးသမီး၆ဦးမှာကိုဗစ်-19ရောဂါကူးစက်နေကြောင်းထိုင်းကျန်းမာရေးဌာနကဒီဇင်ဘာလ၂ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးမှာပါ။ထိုင်းနိုင်ငံကရောဂါထိန်းချုပ်ရေးဘူရိုရဲ့ဒီဇင်ဘာလ၂ရက်နေ့ထုတ်ပြန်ချက်အရထိုင်းမြန်မာနယ်စပ်တာချီလိုက်မဲဆိုင်နယ ีถวังอ่ะท้ายบาดาเนี่ยคุณรู้เจ้าสู่ตัวบาเอง
กว่านะครับที่เกิดเหตุการณ์ที่ชาวเมียนมานะครับที่เป็นคนขับรถเข้ามา
အသက်၂၀နှစ်ကနေအသက်၃၀ကျော်မှရှိတဲ့ကိုဗစ်၉၀လူနာအမျိုးသမီး၆ဦးဟာမြန်မာနိုင်ငံတာချီလိမ့်မြို့မှာဖျော်ဖြေရေးနဲ့ကာစီနိုလောင်းကစားရုံတွေမှာလုကင်နေကြသူတွေဖြစ်ပြီးမြန်မာနိုင်ငံရှမ်းပြည်နယ်တာချီလိမ့်မှာကိုဗစ်ကပ်ရောဂါပြန့်ပွားမှုနှုန်းမြင့်တက်လာနေတာကြောင့်ထိုင်းနိုင်ငံမဲဆိုင်ဘက်ကိုတရားမဝင်နိုင်ငံကနေပြန်လည်ဝင်ရောက်လာကြသူတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံတွင်မှာသူတို့တွေအနီးကပ်ထိတွေ့ဆက်ဆံခဲ့သူတွေသူတို့နေထိုင်သွားလာခဲ့တဲ့နေရာတွေကိုတော့ကျမရဲ့အဖွဲ့ကြီးကအသေးစိတ်စစ်ဆေးမှုတွေပြုလုပ်နေပြီးလက်ရှိအချိန်အထိထိုင်းနိုင်ငံထဲမှာဆက်ပြီးတော့ကူးစက်သူမရှိသေးကြောင်းကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဘူရိုရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြသွားပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ထိုင်းနိုင်ငံမဲဆိုင်မြို့ရဲ့တစ်ဖက်ခြမ်းမြန်မာနိုင်ငံတာချီလိမ့်မြို့မှာတော့ကိုဗစ်အတည်ပြုလူနာ55ဦးထိရှိလာပြီးဖြစ်ပါတယ်။မြန်မာပြည်နယ်စပ်မှာအဖြစ်များနေတဲ့အတွက်မဲဆိုင်မြို့မှာတော့ကိုဗစ်ထိန်းချုပ်ရေးအတွက်ပို့ပြီးတော့တိုးမြင့်လှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ 4,000 ကျော်ရှိနေကြမှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ 2,000 လောက်နဲ့ကူးစက်သူ 6,200 ကျော်လောက်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသတွေမှာလုံခြုံရေးတွေလည်းတိုးမြင့်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ